လက်ပြန်ကျိုးတုတ်ခံထားရတဲ့လူတယောက်ကိုဝရင်တုံးနဲ့ရိုက်နေပုံကိုမှတ်တမ်းတင်ထားတဲ့မနစ်မြုပ်စရာဗီဒီယိုဖိုင်တစ်ခုဟာလူမှုကွန်ရက် Facebook စာမျက်နှာပေါ်မှာမနစ်ကရောက်လာပြီးဒီဖြစ်စရာမင်းမဲစရိုက်ဆန်တယ်လို့လူအများကသုံးသပ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ဘယ်အချိန်ဘယ်နေရာမှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်ဆိုတာကိုတော့မသိရသေးပါဘူး။ဒီဗီဒီယိုထဲမှာပါတဲ့သူတွေဟာရခိုင်စကားပြောဆိုနေတာကြောင့်ရခိုင်တပ်တော် AA အဖွဲ့ဝင်တွေဖြစ်နိုင်တယ်လို့တချို့ကစွပ်စွဲကြပါတယ်။ AA ရဲ့ပြောခွင့်ရသူခိုက်တူခါကတော့အမေရိကန်နိုင်ငံသားရေးဌာနထိတ်တန့်အရာရှိကြီးတဦးမြန်မာနိုင်ငံကိုရောက်နေချိန်မှာ AA ကိုအထင်မြင်လွဲလာအောင်ရခိုင်လူမျိုးတွေကိုမုန်းတီးလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ကြံခြင်းဖြစ်တယ်လို့ကောက်ချက်ချပြောဆိုပါတယ်
။ဒီအာရှပစိဖိတ်ဆိုင်ရာဒီအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဗမာပြည်ကိုရောက်နေတဲ့အချိန်နဲ့ဒါရှင်ကိတ်ပြီးတော့မှဒါဖြန့်တာတွေ့ရတယ်ဆိုတော့အရင်တုန်းကလည်းဒီနိုင်ငံတကာတန်တမာကြီးတွေမြန်မာပြည်ကိုလာတဲ့ဒီအခောက်တိုင်းမှာဒီမြန်မာစစ်တပ်ကဒီလိုလှုပ်ကြံဝါဒဖြန့်တဲ့ဥစ္စာတွေကိုဒါလှုပ်ခဲဖို့တာရှိတယ်ဆိုတော့အဲ့ဒီတုန်းကတော့ဒီ AA စခန်းက WFP တစိုက်ပါတဲ့ဒီဘစ်ကုတ်မုံတွေဆန်အိတ်တွေတင်းစီရမိတယ်ဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့လိုမျိုးတွေဝါဒဖြန့်ခဲ့တာရှိတယ်အဲ့လို၃ခါလောက်လှုပ်ခဲဖို့တာရှိတယ်ဒါပေမဲ့လို့အခုတစ်ချိန်မှာတော့ဒါနီးစနစ်အသိပြောင်းပြီးတော့မှဒါဟိုရဲရဲဆက်ဆက်လူတတ်တဲ့ဗီဒီယိုဖိုင်တွေကိုဒါလှုပ်ကြံပြီးတင်လာတာတွေ့ရတယ
်။ခိုင်တုခါကသူတို့အနေနဲ့ဒီလိုလူမဆန်တဲ့လုပ်ရမျိုးကိုရှုံချပြီးကျူးလွန်တဲ့သူကိုထိထိရောက်ရောက်အရေးယူသင့်တယ်လို့ဆိုတာဒီကိစ္စနဲ့ပတ်သက်ပြီးအမှန်တရားပေါ်လာအောင်စုံစမ်းဖော်ထုတ်သွားမယ်လို့ဆိုပါတယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကရုတ်တံမှတ်တမ်းပါဖြစ်စဉ်မှာပါဝင်သူတွေဟာလက်နက်ကိုင်အဖွဲ့အစည်းတစ်ခုဟာသာဖြစ်ပြီးတမတော်အနေနဲ့ပါဝင်ပတ်သက်တာမျိုးမရှိဘူးလို့ပြောပါတယ်။
ဒီမှာနဲ့ရဆက်မှုမျိုးဖြစ်တယ်ဒီလောက်ကြီးဟိုဖိယန်းဝင်ပြီးတော့ကြဒီလောက်ကြီးအောင်ရွက်နေတာကိုလည်းအာပြည်သူလူထုအနေနဲ့ကသိဖို့လိုပါတယ်ဘယ်အဖွဲ့အစည်းဆိုတော့ကျွန်တော်ဟိုအာတအားအဆွဲပြားအကြောင်းရှိဘူးရာနဲ့ပတ်သက်လို့ကြဘယ်အဖွဲ့အစည်းဆိုတော့ကြားတဲ့လူတွေအကုန်လုံးသိနေပါလား
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းဒေသခံတို့ကမတင်ကာမှုတွေနဲ့ဖမ်းဆီးခေါ်ဆောင်နှိပ်စက်ခံနေရခြင်းတွေရှိနေပါတယ်အခုလိုမျိုးဒုံးနဲ့ရိုက်ပြီးကျင်းနဲ့ထည့်လိုက်တဲ့ဗီဒီယိုဖိုင်အပြင်ရခိုင်တိုင်းသားနှစ်ယောက်ကိုလက်နက်ဖက်ပေါ်တုံးတင်ပြီးတွားခိုင်းတာကိုမှတ်တမ်းတင်ထားတဲ့ရုပ်သံဖိုင်လည်းတွေ့နေရပါတယ်။ဒါတွေဟာရခိုင်ပြည်နယ်တရားဥပဒေစိုးမိုးမှုအခြေအနေကိုမီးမောင်းထုတ်ပြနေတယ်လို့လူအခွင့်အရေးလေးလာစောင့်ကြည့်သူမတ်သိန်းနီဦးကပြောပါတယ်
။ရတားအစီအစဉ်ဖြစ်ပွဲရဲ့တစားခံတက်တဲ့ဤနှံခံတက်တဲ့လို့ဖြစ်နေရတယ်။ဒါလည်းပဲကျမတို့ဒီကမရှိတဲ့တော့အရာပြင်းထန်ထန်ကန့်ကွက်ဖို့ရည်ရည်ကိုလည်းဖို့သိနေလို့ကျမတို့မြင်လာလို့ရှိရင်ဒီဖြစ်ပွဲတွေရှင်းသွားမှပြဿနာတွေကိုဟိုဒီအရာပြင်းထန်တွေရှင်းရမှာမဟုတ်ဘူး။ဒီနေ့ဖြစ်စီကာလမှာကြည့်ရဒီအရာပြင်းထန်တွေမကျွမ်းတော့အောင်သက်ဆိုင်ရာစစ်တမ်းနဲ့အစိုးရနဲ့ဥဆောင်ပြီးအရင်အမြင်ကိုလုပ်ဖို့လိုနေပါပြီပေါ့နော်။ရတားတွေပေါ်မှာကျင်းရတဲ့စစ်တပ်တွေကကျင်းတဲ့နေရာတွေကိုပြင်းထန်ထန်ရည်ရည်ကိုလိုနေလို့ကျမတို့မြင်ပါတယ်ရှင်။
လက်ရှိမှာရခိုင်ပြည်နယ်ရဲ့အုပ်ချုပ်ရေးစနစ်ယိုယွင်းနေပြီးတရားဥပဒေစိုးမိုးမှုကိုဆောင်ရွက်ပေးနေရတဲ့ရဲတပ်ဖွဲ့အနေနဲ့လည်းဒေသတွင်းမှာအာဏာသက်ရောက်မှုအားနည်းနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ရခိုင်ဒေသပဋိပက္ခနယ်မြေမှာဒေသခံတွေဟာတယောက်နဲ့တယောက်ယုံကြည်ဖို့ခက်ခဲတဲ့အနေအထားဖြစ်နေတယ်လို့သိရပါတယ်။လူတယောက်ကိုအဖွဲလိုက်လက်ပြန်ကျိုးတုပ်ပြီးဝရင်တုံနဲ့ရိုက်တဲ့ဒီဖြစ်စဉ်ပေါ်ဘယ်အဖွဲစည်းကကျူးလွန်နေဆိုတာကိုတော့တိတိကျကျမသိလို့မဝေဖန်လို့ပေမဲ့ဒီလိုအကြမ်းဖက်တာတွေကိုကန့်ကွက်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်။အန်တီတို့ကတော့ဒါကိုဘသူလုပ်တယ်ဘသူဖြစ်တယ်ဆိုတာအန်တီတို့လည်းအတိအကျမသိတဲ့အတွက်မဝေဖန်လို့ဘူး။ဒါပေမဲ့အခုလိုပဲနော်ဗီဒီယိုဖိုင်ထဲမှာရရဆက်ဆက်အဲ့လိုမျိုးလုပ်တာကတော့အန်တီတို့ကလည်းလွှတ်တော်ကိုယ်စားလှယ်တူအနေနဲ့ရောပြည်သူအနေနဲ့ရောဘလို့မှလက်ခံနိုင်စရာအကြောင်းမရှိဘူးဆိုတာတော့အန်တီပြောချင်ပါတယ
်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တက်မတော်နဲ့အေတို့ဟာတစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးနေပါတယ်။ဒီလိုဖမ်းဆီးစစ်ဆေးထားချိန်မှာတေဆုံသွားသူတွေရှိခဲ့ပြီးဒီတေဆုံမှုတွေအတွက်တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူတာမျိုးမတွေ့ရသလိုဘယ်အဖွဲ့အစည်းကမှတာဝန်ယူမှုတာဝန်ခံမှုမရှိကြသေးပါဘူး။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်တရက်အုပ်ကျေးရွာကစစ်မှုထမ်းဟောင်းတယောက်နဲ့မင်းမြမြို့နယ်အိုးပုံအောင်ကျေးရွာကရွာသားတယောက်တို့ကိုအေအေကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအောက်တိုဘာလ30ရက်မနေ့ကသတင်းထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးအေအေပြောခွင့်ရသူခိုင်တူခါကတော့စစ်မှုထမ်းတွေအရက်သားတွေကိုအေအေဘက်ကဖမ်းဆီးခေါ်ဆောင်တဲ့ဖြစ်စဉ်မျိုးမရှိဘူးလို့ညင်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတနစ်နီးပါးကြာမြင့်လာပြီးဖြစ်တဲ့အတွက်ဒီတိုက်ပွဲတွေအတွင်းဖမ်းဆီးခံရတဲ့သေဆုံးတဲ့အရဲသားအများပြားရှိနေသလိုရဲနဲ့စစ်မှုထမ်းဟောင်းတချို့လည်းပြစ်မှတ်ထားခံရတာတွေရှိနေပါတယ်။ကျွန်မအဖြစ်ပြုခိုင်ပါ